တိုက်ပွဲပြင်းထန်ခဲ့တာကြောင့်မြို့လုံးကျွတ်နီးပါးတိတ်ရှောင်ခဲ့ရတဲ့စကိုင်းတိုင်းတမူးမြို့နယ်ခမ်းပတ်မြို့ကပြည်သူချို့ဟာအခုဆိုရင်သူတို့ရဲ့နေအိမ်ကိုပြန်လာနေကြပါပြီ။ဒါပေမဲ့တချို့ကတော့အခြေအနေတွေကိုဆက်စောင့်ကြည့်နေဆဲဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့ခမ်းပတ်မြို့ကနောက်ဆုံးအခြေအနေကိုကိုရနိုင်ကပြန်လည်တင်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဇူလိုင်လတတိယပတ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ခမ်းပတ်မြို့ကပြည်သူတွေဟာကလေးမြို့နဲ့တခြားနီးစပ်ရာဒေသတွေကိုမျိုးလုံးကျွတ်နှီးပါထွက်ပြေးတိမ်းရှောင်ခဲ့ရတာပါ။ဒီရက်ပိုင်းမှာတော့ကလေးမျိုးမှာတိတ်ဆောင်နေသူတချို့နေရက်ကိုစပြန်နေကြပြီလို့ခမ်းပတ်မျိုးကဒေသခံတဦးကပြောပါတယ
်။မနေ့ကစပြီးတော့ဒီနေ့ရောပြန်လာတဲ့လူလည်းရှိတယ်။မနေ့ပါလဲသွားမယ့်လူလည်းရှိတယ်။ဒီလာမဲ့ပတ်ဖြေပေါ်တော့အဲ့ဒါအတင်ပြင်းဆက်ပြီးတော့လည်းကြံတက်ဖို့စီစဉ်ရှိကြပါတယ်။အခုခမ်းပတ်မျိုးထဲမှာတော့အမတိရက်ွက်တဲမှာတော့လေးငါအိမ်လောက်ပဲဝင်လို့ရသေးတယ်။ဘာဖြစ်လို့လဲဆိုတော့ဒီအမတိရက်ွက်ကသကုံးနဲ့နေတဲ့ဆိုတော့နည်းနည်းသွေးရင်ရသေးတယ်ပေါ့ဗျာ။အမနဲ့အမသုံးအမလေးတို့ကတော့ဒီနေ့ပဲဝင်ကြဖို့သောက်ဆောင်ပိုင်းကတိုးထားတယ်လို့သတင်းကြတယ်သူတို့ကားကိုစစ်စစ်ကြည့်တော့လေဒီနေ့သူတို့ဝင်လိုက်မယ်သူတို့ပေါင်းပေါင်းဝင်လို့ရပြီ
။ခံပန်းမျိုးကစစ်ရှောင်နောက်တူကတော့အခြေအနေကိုစောင့်ကြည့်နေကြောင်းနဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေငြိမ်နေတဲ့အတွက်ပြန်လို့ရနိုင်မယ်လို့ယူဆကြောင်းပြောပါတယ်။
ကျွန်တော်တို့ကချင်းတစ်ချက်ပြန်ကြည့်ရပါမယ်ကလေးတွေလေ။အော်ဒီမှာဒီတော့ဟောပုံကဒီကအပြစ်ခံရတဲ့ပုံစံဖြစ်နေတယ်လေ။အဲကြောင့်မို့ကျွန်တော်ရပြီဆိုတာပြောတာကဘုန်းဆဲတော့ဆက်ချရပါတယ်ကျွန်တော်ကျွန်တော်အမြော်ဒီမှာမနေ့ကျွန်တော်ပြန်မှုလို့လို့ပြောများတယ
်။ဒီသက္ကံတချို့ကတော့ခမ်းပတ်မြို့ခရီးရန်များကောင်စီကဘာသာရေးခေါင်းဆောင်တွေကစစ်ကောင်စီတက်တဲ့ဒီသက္ကံ PDF တွေကြားညှိနှိုင်းခဲ့တာကြောင့်အပြစ်ခတ်ရဆဲနေတယ်လို့ပြောဆိုကြပေမဲ့တီးခြားအတည်ပြုချက်တော့မရပါဘူး။ခမ်းပတ်မြို့ဟာအိန္ဒိယမြန်မာနယ်စပ်ကလေးတမူးကားလမ်းပေါ်မှာတည်ရှိပြီးတော့တိုက်ပွဲဖြစ်ပွားချိန်ကမြို့ကံပြည်သူအများစုဟာကလေးမြို့ဘက်ကိုတိတ်ဆောင်ခဲ့တာပါတချို့ကတော့ကျွန်းတော်ရေရှင်စော်ဘွားရေရှင်နဲ့အိန္ဒိယနိုင်ငံဘက်ကိုတိတ်ဆောင်သူတွေလည်းရှိခဲ့ပါတယ်အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကိုတော့ကလေး300ကျော်အပါအဝင်မြန်မာနိုင်ငံသား918ဦးဝင်ရောက်ခဲ့ကြောင်းအိန္ဒိယနိုင်ငံထုတ်သတင်းစာတွေကဖော်ပြပါတယ်ဒီလိုဝင်ရောက်လာသူတွေကိုမဏိပူရပြည်နယ်အစိုးရကရောက်ပြီး300ချာမှပြန်လည်မောင်းထုတ်ခဲ့တယ်လို့မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘော်ဒေသနာယကဦးထန်းဆေးကပြောပါတယ်
။300မြောက်နေမှာရောဗျာမဏိပူရကဘွာဘွာမောင်ရောက်လာသူတော့ဘာမဲ့ရောက်လာသူဖြစ်ဖို့အတွက်ပြာနေကမဏိပူရမောင်းထုတ်ပါဆိုတော့ပြန်ဖြစ်တယ်။အဲ့ဒီအကြောင်းမလို့ဦးရစစ်တော့ဘွာဘုန်းကြီးမှာသူဆောင်လို့ပြန်မောင်းထုတ်တယ်သူဒေသတဲ့ပြည်နမ်ခံလည်းဒီတပ်ဆာနာမျိုးကလက်ခံလို့ရှိနေလို့အဲ့ဒီရှင်းလာတာကဖားတဲ့နဲ့ပြန်နှောင်းထုတ်တယ်ဆိုတော့ဒီတပ်ဆာနာမျိုးကဘယ်ကလေးမှမရှိတော့မြန်မာရေစပ်ဘောလို့ပြောလို့ရတယ
်မီဇိုရန်ပြည်နယ်ဝန်ကြီးချုပ်မစ္စတာဇိုရန်တန်ကားကလည်းဆစ်ရှောင်းမြန်မာပြည်သူတွေကိုနှင်ထုတ်တဲ့အပေါ်မှာလူသားချင်းစာနာမှုအရလက်ခံပြီးတော့အစားအသောက်ထောက်ပံ့ပေးတဲ့ကြောင်ပြောဆိုခဲ့ပါတယ်ခမ်းပတ်မြို့မှာဇူလိုင်လ22ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ23ရက်နေ့မှာတော့လက်လက်ကြီးထိမှန်ခဲ့တာကြောင့်ဒေသခံအမျိုးသားတဦးတည်ဆုံးခဲ့ရသလို25ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကပါတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတိုက်ပွဲကြောင့်ခမ်းပတ်မြို့ပေါ်ကပြည်သူထောင်ထဲချီပြီးတော့တိမ်းရှောင်ခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ